Welcome to the Voice of America in Burmese.
Mingla mane khema shin. Dr. Shin a long de an ye myo myo ga ni kin we ja ba sin. Washington myo raw VOA American tan ga ni 2021 March la 22 ye tanin la ni mane khin season le go Myanmar san lo chin mane 6 na yi ga ni 9 na yi thi. Line no meter 32 40 ne 48. Line line meter 190 ro ga ni thau nan pe ni ba bi.ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်စစ်တပ်ရဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေသတင်းခုနှစ်ပတ်ထဲရောက်လာပြီးဖြစ်တဲ့နဲ့ဆန္ဒပြမှုတွေကဆက်ရှိနေတယ်လို့အာဏာပိုင်တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကလည်းတိုးလာနေပါတယ်အာဏာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြပြည်သူတေဆုံးမှုတွေတိုးလာနေတဲ့ကြားကပဲမန္တလေးကလမ်းမကြီးတွေပေါ်မှာတနင်္လာနေ့ကရာနဲ့ချီတဲ့ဆေးဝင်တန်းတွေဟာအာဏာပိုင်တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေရှောင်နိုင်ဖို့အတွက်အာယုံမတက်ခင်လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါလေ။ရန်ကုန်မှာတော့လမ်းမတွေပေါ်မှာရင်းနဲ့စစ်တပ်ကဖြိုခွင်းမှုတွေရှိနေတာကြောင့်ဒါကိုရှောင်နိုင်ဖို့လမ်းတွေကလေးတွေမှာစုဝေးချီတဲ့ဆန္ဒပြခဲ့ကြတာပါ။ရန်ကုန်မြို့မှာဂျန်ကင်းအင်းစိန်ကမာရွတ်လမ်းတာကြီးတာဆက်ရမြို့နယ်ဆုံမှာဆင်အာနာရှင်စနစ်ဆန့်ကျင်လှုပ်ရှားမှုတွေဆက်ပြီးလုပ်နေကြပါတယ်။ဒဝဲမုံရွာအပောင်ဝင်းနေမြို့အတော်များများမှာတော့စိုက်ကယ်တွေနဲ့စုဝေးဆန္ဒပြကြပြီးဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပောင်ဝင်းအဖမ်းဆီးခံရသူတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကခောက်ယူတဲ့စစ်တမ်းအရစက်တင်ဘာ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမတ်လ22ရက်နေ့အထိတည်ဆွတ်သူပေါင်းက250ရှိနေပြီဖြစ်ပါတယ်။အခုလိုအာဏာပိုင်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်တည်ဆွတ်မှုတွေတိုးလာနေတဲ့ကြားကပဲဆင်အာနာရှင်ဆန့်ကျင်မှုတွေကိုပြည်သူတွေကပုံစံအမျိုးမျိုးနဲ့ပြုလုပ်နေကြသေးပါ။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့အမိန်ကိုအကြမ်းဖက်ဖိစံတဲ့ CDM လှုပ်ရှားမှုမှာဝန်တန်းတွေပါဝင်မှုကိုမတ်လ31ရက်နေ့အထိသာလက်ခံတော့မှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့သမရယုံဝန်ကြီးဌာနခေတ္တပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်ကမတ်လ27ရက်တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ပြည်သူနဲ့တူရက်တည်ပြီးအကြမ်းမဖက် CRPH လှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံဝန်ထမ်းတွေကိုဥဆောင်မှုကဏ္ဍမှာတာဝန်ပေးပြီးနိုင်ငံတော်စီမံအုပ်ချုပ်မှုရန်တရားအသစ်ကိုတိဆောက်မှာဖြစ်ကြောင်းလည်းဖော်ပြပါရယ်ဒါအပြင် CRPH မှာပါဝင်တဲ့ဝန်ထမ်းတွေကိုဂုဏ်ပြုမှာဖြစ်တယ်လို့မပါဘဲအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဥဆောင်မှုအောက်မှာဆက်ပြီးအလုပ်လုပ်နေသူတွေကိုတော့ထိရောက်စွာအရေးယူမှဖြစ်ကြောင်းလည်းသတိပေးပါရယ်။ CDM မှာမပါသေးတဲ့ဝန်ထမ်းတွေအချိန်မီပါဝင်ဖို့လည်းနှိုးဆော်ထားပါရယ်။ CRPH ရဲ့အလုပ်သမားဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတွေရဲ့ခေတ္တပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကလည်းစစ်တပ်အာဏာပိုင်တွေရဲ့မတ်လ22ရက်ကစပြီးရုံးတွေကျောင်းတွေပြန်တက်ဖို့မလိုက်နိုင်အရေးယူမယ်ဆိုတဲ့ထုတ်ပြန်ချက်တွေဟာတရားမဝင်ကြောင်းနဲ့ဒီလိုလှုပ်ဆောင်တာဟာတရားမဲ့ပြုချက်နဲ့လူခွင့်ချိုးဖောက်မှုဖြစ်ကြောင်းမတ်လ27ရက်နေ့မှာပဲကြေညာချက်တွေထုတ်ပြန်ပြောဆိုပါတယ်။အခုလိုစစ်ဖက်ကချိုးဖောက်မှုတွေကိုတရားဆွဲဆိုအပြစ်ပေးသွားမှာဖြစ်တယ်လို့မတရားအရေးယူခံရတဲ့ဝန်ထမ်းတွေခံစားရတဲ့အလောက်ကိုင်းညံ့နာမှုတွေအတွက်လည်းမူလအတိုင်းပြန်ပြီးရဖို့အာမခံကြောင်းပြောထားပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲနှွေဦးတော်လိုင်းအဖြစ်သတ်မှတ်ပြီးတိုက်ပွဲဝင်နေကြတဲ့နိုင်ငံတလွားကចောင်းသားတွေပြည်သူတွေနဲ့အတူရခိုင်ចောင်းသားအဖွဲ့တွေကလည်းတသားတည်းရပ်တည်မှာဖြစ်ကြောင်းရခိုင်ចောင်းသားတမကအဖွဲ့ပေါင်း17ဖွဲ့ကမတ်လ27ရက်မှာပူးတဲ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တစ်ချိန်တည်းမှာပဲအာဏာသိမ်းထားတဲ့စစ်တပ်ကလက်နက်နဲ့ပြည်သူတွေပေါ်အင်အားလွန်ကျွမ်းသုံးဖြိုခွဲမှုကိုလုံးဝရပ်ဆိုင်ဖို့နဲ့စစ်တပ်အာဏာသိမ်းထားတာကိုအမြန်ဆုံးဆက်လုပ်ဖို့ရခိုင်အရက်ဖက်အဖွဲ့စည်းပေါင်း89ဖွဲ့ကလည်းတနီတညွတ်တဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဖမ်းခံရသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လည်းအလေးနဲ့တောင်းဆိုကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံအနှံ့ကြီးထွားလာနေပေမဲ့လည်းတပ်မတော်နဲ့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့ရခိုင်ဒေသမှာတော့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအနည်းအချင်းလောက်သာရှိနေတာပါ။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံချိုင်းဝန်ကြီးဒေါ်စင်မအောင်နဲ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးမှုဟာအကျိုးရှိတဲ့ဆွေးနွေးမှုဖြစ်ကြောင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အကြီးအကဲဇိုရမ်တန်ကာကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ခံစားနေရမှုတွေစိတ်တော့ကရောက်ရမှုတွေမကြခင်ပြည့်ရော့သွားစေဖို့အတွက်ဆူတောင်းပေးနေကြောင်းလဲမတ်လ27ရက်တနင်္လာနေ့မနေ့ပိုင်းမှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးသူ့ Twitter ကနေပြောကြားခဲ့တာပါ။ မြန်မာနိုင်ငံမှာစစ်အာဏာသိမ်းဆန့်ကျင်မှုတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းနေတာကြောင့်အင်းနီချင်းအိန္ဒိယနိုင်ငံတဲထပ်ပြေးတင်းရှောင်သူတွေတိုးလာနေချိန်မှာပဲအခုလိုမြန်မာနဲ့နယ်စပ်ချင်းကပ်ရဲ့မီဇိုရမ်ပြည်နယ်အကြီးအကဲကဒေါ်စင်မအောင်နဲ့တွေ့ဆုံဆွေးနွေးတာဖြစ်ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မီဇိုရမ်ပြည်နယ်အကြီးအကဲကသူ့ရဲ့ Twitter ကိုအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဌာနအပြင်မြန်မာနိုင်ငံအိန္ဒိယတန်ယုံကိုပါတွဲပြီးပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘာရီဆွေးနွေးတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။နှစ်နိုင်ငံနယ်စပ်ဟာကီလိုမီတာ500ကျော်ထိစပ်နေတာဖြစ်ပြီးတောတောင်ထူထပ်တဲ့နယ်စပ်ကိုကျော်ဖြတ်ပြီးဒုက္ခတွေကိုဝင်မလာအောင်တားဆီးဖို့အိန္ဒိယဗဟိုအစိုးရကမြန်မာနဲ့ထိစပ်နေတဲ့ပြည်နယ်၄ခုကိုညွှန်ကြားထားတာဖြစ်ပါတယ်။ဒါပေမဲ့မီဇိုရမ်ပြည်နယ်အာဏာပိုင်တွေကတော့ဒီဒုက္ခသည်တွေအတွက်နေဆက်မှာစခန်းတွေဖွင့်အကူအညီတွေပေးဖို့ဗဟိုအစိုးရကိုတောင်းဆိုထားတာပါ။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 8.3 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာတင်းနှလာနေမနေ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ဘရင်နန်းတော်နာစုယုံဆန္ဒပြနေကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေရာဘာကြီးစံတွေမိသားပိုက်နဲ့ထိုးပြီးလူစုခွဲခဲ့တဲ့တနင်္ဂနွေနေ့ဖြစ်ရမှာဆန္ဒပြသူတွေရောရဲတွေပါဒါဇင်နဲ့ချီတန်းရရသွားပါတယ်ဘရင်စနစ်ကိုစော်ကားမှုအတွက်ရောလူစုလူဝေးမလုပ်ဖို့တားမြစ်ချက်တွေကိုချိုးဖောက်မှုအတွက်ပါဆန္ဒပြသူအ ਨੇ စုံအယောက်20ကိုရဲကဖမ်းဆီးခဲ့တာပါဖမ်းဆီးမှုတွေကိုနိုင်ငံကစံတမ်းမှတ်ချက်အတိုင်းလုပ်ဆောင်ခဲ့တယ်လို့ထိုင်းရဲကပြောပါတယ်ဆန္ဒပြသူတွေဘက်ကအကြမ်းဖက်လာတဲ့အတွက်အခုလိုဖမ်းဆီးရတာလို့ဘန်ကောက်မြို့ရဲတပ်ဖွဲ့ပြောခွင့်ရရဲအရာရှိပါဇနာချာရိုကသတင်းတော့တွေကိုပြောပါတယ
်ผลจากการที่เจ้าที่ตํารวจได้ประกาศให้ผู้ถึงได้รับทราบ
ဆန္ဒပြသူတွေကိုဖြိုခွဲခင်မှာထိုင်းရဲတပ်ဖွဲ့ကအကြိမ်ကြိမ်တတိပေးခဲ့တာပါသူတို့ကမိမန်းတွေကြောက်ခဲတွေနဲ့ရဲတွေကိုအန္တရာယ်ပြုလာတဲ့အထိဆောင်ရွက်လာတဲ့အတွက်ကျွန်တော်တို့ဘက်ကဖြိုခွဲဖမ်းဆီးရတာပါလို့ရဲအရာရှိကပြောသွားတာပါဆန္ဒပြသူတွေဘက်ကညဉ့်ညမ်းစွာဆန္ဒပြနေတာကိုရဲတပ်ဖွဲ့ဘက်ကစာပြီးအင်အားအလွန်အကျွံတုံးခဲ့တာလို့ဆန္ဒပြသူတွေဘက်ကလည်းပြောပါတယ်။2019ထိုင်းရွေးကောက်ပွဲပြီးပြင်ဆင်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထိုင်းပြည်ကိုအာဏာအလွန်မင်းအနှင်ထားသလိုဗိုလ်ချုပ်ကြီးပရာယုတ်ကိုလည်းထိုင်းဝန်ကြီးချုပ်အဖြစ်ဆက်လက်ရည်တည်ခွင့်ရရှိသွားစေတယ်လို့ဆန္ဒပြသူတွေဘက်ကဝေဖန်ပြစ်တင်နေပေမဲ့ဒီဆိုဆွဲချက်မမှန်ဘူးလို့ထိုင်းဝန်ကြီးချုပ်နဲ့သူ့ရဲ့လူတွေကညှင်းဆိုထားပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်ပြင်ကတနာကြောက်တန်းတွေမှာတန်ဆွဲဖို့ကြိုးစားနေတဲ့စစ်တီတွေတင်ဆောင်လာတယ်လို့ဖိလစ်ပိုင်ကယူဆထားတဲ့တရုတ်ရေရင်200ကျော်ရဲ့လှုပ်ရှားမှုဟာရန်စားတဲ့လူရဖြစ်တာကြောင့်အဲ့ဒီနေရာကနေပြန်ထွက်သွားကြဖို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဖိလစ်ပိုင်ဆိုင်ရာတရုတ်တန်ယုံကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။ဒီတရုတ်ဆက်လီအုပ်စုဟာနိုင်ငံတကာရေပိုင်နဲ့စည်းကမ်းကိုချိုးဖောက်ပြီးဖိလစ်ပိုင်အချုပ်အခြာရေပိုင်နယ်ထဲကျူးကျော်ဝင်ရောက်လာတဲ့လူရဖြစ်တာကြောင့်အမြန်ရက်တက်မှုဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးလိုရန်ဇာနာကတောင်းဆိုတာပါအဲ့ဒီနေရာဟာဖိလစ်ပိုင်နိုင်ငံအနောက်ဘက်ဘတာရာဇာမြို့ကနေ324ကီလိုမီတာအကွာမှာရှိပြီးဖိလစ်ပိုင်ရဲ့စီးပွားရေးဇုန်နဲ့လည်းနီးတာကြောင့်ဒီဒေသရဲ့တယံဇာတာတွေကိုကာကွယ်ထိန်းသိမ်းခွင့်သူတို့မှရှိတယ်လို့ဖိလစ်ပိုင်ဘက်ကပြောနေတာပါပင်လယ်ပြင်တွင်ဖိလစ်ပိုင်ငါးဖမ်းသမားတွေအတွက်လည်းအစွမ်းကုန်ကာကွယ်ပေးသွားမယ်လို့ဖိလစ်ပိုင်တပ်မတော်အကြီးအကဲဒူဘိုချုပ်ကြီးဆိုဘဲဂျာနာကပြောကြားလိုက်ပါတယ်ခင်ဗျာမြောက်ကိုရီးယားရာဇဝတ်တရားခံတူဦးကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးခဲ့တဲ့ကိစ္စမှာအချင်းများခဲ့ရာကမလေးရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတန်တမာဆက်ဆံရေးပြတ်တောက်ဖို့အထိဖြစ်လာခဲ့ပြီးနောက်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကိုပိတ်သိမ်းပြီးတန်အဖွဲ့ဟာတနင်္ဂနွေနေ့ကကွာလာလမ်ပူမြို့ကနေထွက်ခွာသွားကြပါတယ်ကွာလာလမ်ပူမြို့ဆင်ကျင်ဘုံမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအလံနဲ့တန်ယုံဆိုင်ဖို့တွေကိုဖြုတ်သိမ်းပြီးတန်တမာဝန်ထမ်းအနေနဲ့သူတို့မိသားစုတွေပါတဲ့ဘတ်စကားနှစ်ဆင်းဟာပြည်ထောင်နိုင်ငံရှန်ဟိုင်းမြို့ကိုထွက်ခွာမဲ့လေရင်နဲ့လိုက်ပါဖို့လေစိတ်မှာစည်ရင်သွင်းနေတာကိုမြင်ခဲ့ရတာပါ။မြောက်ကိုရီးယားအမျိုးသားတအုပ်ကိုငွေကြေးခွာချမှုစွပ်စွဲချက်နဲ့အမေရိကန်ပြည်ထောင်စုကိုနှွှဲပြောင်းပေးခဲ့ပြီးနှစ်ရက်အကြာမှာမလေးရှားနဲ့တန်တမာဆက်ဆံရေးဖြတ်တောက်လိုက်ပြီလို့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့တောက်ကြနေ့ကပြင်းထန်စွာတုံ့ပြန်ခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းရဲ့အဖေတူအမေကွဲအကိုတော်ဆက်သူကို2019ကမလေးရှားလေစိတ်မှာလှုပ်ကြံတပ်ဖြတ်မှုပေါ်ပေါက်ခဲ့ပြီးနောက်မလေးရှားနိုင်ငံနဲ့မြောက်ကိုရီးယားတို့ကြားမှာတန်တမာဆက်ဆံရေးအတော်ကိုယိုယွင်းလာခဲ့တာဖြစ်ပါတယ်ခင်ဗျာ ရုရှားသမ္မတပူတင်ဟာလူသားသမားတယောက်ဖြစ်တယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မှတ်ချက်ပေးစကားထွက်ပေါ်လာပြီးနောက်ရုရှားနဲ့အမေရိကန်ပြည်ထောင်စုကြားတင်းမာမှုမြင့်တက်နေခြင်းမှာအရေးပေါ်တိုင်ပင်စရာကိစ္စရှိလို့ဆိုပြီးပြန်ခေါ်တဲ့အတွက်အမေရိကန်နိုင်ငံဆိုင်ရာရုရှားသံမကြီးတနင်္ဂနွေနေ့ကသူ့နိုင်ငံကိုပြန်ရောက်သွားပါတယ်ဒီသတင်းမှအစောပိုင်းရုပ်သံအင်တာဗျူးတစ်ခုမှာဘိုင်ဒန်ရဲ့အဲ့ဒီမှတ်ချက်စကားထွက်ပေါ်လာပြီးချက်ချင်းဆိုသလိုပဲသမ္မတပူတင်ကတုံ့ပြန်ခဲ့ရမှာသမ္မတဘိုင်ဒန်အနေနဲ့ကြားမအောင်နေပါလူတွေဟာကိုလုတ်တက်တဲ့အလုပ်ကိုအခြားလူတွေကလည်းလုတ်တက်တယ်ဆိုတာမျိုးဆွဆွဲလေးရှိတယ်ဆိုပြီးတုံ့ပြန်ခဲ့တာပါ။ဒီနေ့လာနေမနက်ခင်း VO ရဲ့သတင်းတွေကိုဒေါက်တင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့ဆက်သွယ်နေနှံချက်တွေကိုတားဆင်းရဖို့ရှိပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ကျမအင်ဂျင်နိုင်ပါမုံရမြို့မှာတနင်္ဂနွေနေ့ကဆီယာနာတိန်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းတနက်နဲ့ပြစ်ခတ်ဖြိုခွဲမှုကြောင့်တေဆုံးဒဏ်ရာရသူတွေရှိခဲ့ပေမယ့်ညသပိတ်မီထွန်းဆန္ဒပြပွဲတွေဆက်လက်ပြုလုပ်ခဲ့ကြောင်းမုံရမြို့က NGO ဝန်ထမ်းတအုပ်ကပြောပါရယ်လူတအုပ်တေဆုံးပြီး၄ဦးနီးပါးဒဏ်ရာရခဲ့တဲ့မုံရမြို့နန္ဒဝန်ကဆန္ဒပြပွဲအကြမ်းဖက်နှိမ်နင်းခံရတဲ့အခြေအနေနဲ့ပတ်သက်လို့အဲ့ဒီ NGO ဝန်ထမ်းကို VOE ကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဆန္ဒပြခဲ့ပါရဲ့ဟိုရှင်နန်းဒီမှာသူကပရိကိတိတုတ်တာနန်းဒီကတော့ပရိကိတိတုတ်တာပေါ့ဗျာပရိကိတိတုတ်တာဟာမြဲလာတယ်ပေါ့ဒါပေမဲ့ကကြတော့အဲ့မှာအတူခရမသူကြီးစကားနဲ့စကားကြီးများကြပြီးတော့သူတို့ကရင်းရနဲ့စောင့်နေပေါ့နော်စောင့်နေသူဆိုပြီးတော့ရှိနေတဲ့အချိန်မှာအဲ့ဒီကနေပြီးတော့ပြတော့မယ်တတော့မယ်တော့မသိဘူးဆိုပြီးတော့နောက်ဆုတ်ကြတယ်ဆုတ်ကြရင်လည်းအဲ့မှာဟိုပြောက်ကမှန်သွားပေါ့နော်ခေါင်းမှန်တယ်နောက်နှစ်ယောက်ကကြတော့လေဟိုလေကုတ်ပုံမှန်တာတယောက်ပေါ့နော်အဲ့တော့ပြတဲ့ခါကျလည်းဟိုစနိုက်ပါနမားနေပြီးဝင်ကြည့်လိုက်တဲ့ဘောကနောက်တစ်ယောက်ကခြေလုံးမှန်တယ်ပေါ့နော်အဲ့ဒါမနေ့ကဖြစ်တာပေါ့နော်အဲ့အဲ့ဒါရဲ့နောက်နန်းလေးမှာကျတော့ဆနာပြဝဲချက်ပြီးလုံနေကြတာပေါ့နော်ခဏနေကျတော့ဆနာပြဝဲပြီးသွားတယ်အဲ့ဒီလေကျတော့အဲ့နန်းဝင်နင်းမှာပဲရှိသေးတယ်အဲ့အမတ်နေ့ရေစကန်းကိုတော့ဒီဒူဒီရနည်းနည်းဝိုင်းနေတယ်သူဝိုင်းနေပေါ့နော်ဝိုင်းနေခါကျတော့အဲ့မှာပြန်ပြစ်တယ်ပေါ့ပြစ်တဲ့ခါကျတော့တယောက်ကဗိုက်ထိတယ်တယောက်ကခြေလုံးကိုထိသွားပေါ့နော်လေရောက်ကြည့်ရလို့ပြောရတယ်။
ဟိုစစ်တပ်ကမုံရမသူတို့ဖြိုခွဲနေတဲ့အနေအထားပေါ့နော်။အဲ့ဒီအခြေအနေကဟိုဘယ်လောက်ထိစိုးနေလဲရှင
်။အဲအဲ့ဒါစိုးပါလေသူကမနေ့ကင်းပေါ့ပေါ့ဆိုရင်တော့သူတို့ကမတော်သေးဘူး။ဒါမှမဟုတ်လည်းသူတို့ကနေရာယူတာတကြီးရောမရှိသေးဘူး။ကိုနာရီနောက်ပိုင်းနောက်ဆိုရင်သူတို့ကနန်းပေါ်မှာနေရာယူတာပဲပြီးတော့နန်းအဓိကနန်းနမယူပေါ်မှာနေရာယူတာပဲပြီးချင်ဘာရီကိတ်တွေကိုလည်းပြောထိုးချချက်ရှိတယ်။မနုဘူးဆိုတော့ပြင်အဲဒီရက်ွက်နေပြီသူကိုအတရားမှခိုင်းတယ်ရက်ွက်နေပြီသူကလည်းထွက်ပြေးရတယ်အဲကျတော့အဲ့ချိန်မှာဆိုရင်ဓမ္မမှာသူကမရှိတော့တဲ့ဖြစ်သွားတယ်ပြီးတော့ဟိုပြည့်ပုတ်နေမှာပြန်နေရတာပေါ့နော်ဓမ္မစနာပြပေါ်ရတော့အဲ့ချိန်မှာဘုစေနာကြီးဘုနာရက်နေစားရတာတော့ပုံမှန်ရှိရပေါ့နော်ဒီကူကတက်ကကျတော့စိမ့်ဆော့သားနေပြရတဲ့သဘောတွေကိုဓမ္မမှာလည်းထွက်မှန်းနဲ့တွန်းတာရိုက်နေတဲ့တဲ့အဖုံးကြီးစစ်နေပေါ့နော်အဲဘာမှပြရှိဘူးနေဆိုတာတွေကဒီပါဘူးဆိုးသွားတယ်ပေါ့နော်အဲဒီဗီဒီယိုကိုနမောထားတာကမှဆိုင်ကြီးပေါ်ကဟို Facebook မှာယူတယ်ယူလိုက်တယ်ပေါ့နော်အဲဒါမျိုးတော့နောက်တစ်ခုတယောက်ဆိုလို့ရှိရင်ကျတော့ဆိုင်ကြီးကိုပြစ်ထားတဲ့ပြီးတော့ထွက်ပြီးသွားတယ်ဆိုင်ကြီးကိုလိုက်ချူချီသွားတယ်ပေါ့နော်နောက်လက်ပတ်တည်တဲ့တဲ့ဘတ်ဒီနဲ့ပြစ်တယ်ပေါ့နော
်မုံရွာလူထုတပိတ်တိုက်ပွဲဒီကိုဥဆောင်တဲ့ကော်မတီအနေနဲ့ရောဆက်ပြီးတော့လှုပ်ရှားမှုတွေပို့ပြီးစနစ်တကျနဲ့အဲ့လိုတစ်ဖက်မှာလည်းအကျံဖတ်တဲ့အခုဖန်းစီရယ်ဆိုတာမျိုးတွေကိုကာဝယ်နိုင်တဲ့အခြေအနေပေါ့နော်အဲ့အဲ့အတွက်ကဘယ်လိုပြင်ဆင်ထားလဲရှင
်အတူတော့အဲ့မှာပြင်ဆင်ထားတာတွေကတော့ team တွေဖွဲ့တာဟောနော် defense team တွေနောက်တော့ terrain based team တွေဖွဲ့တာနဲ့နောက်တော့ CDM အတွက်ကို support team တွေဖွဲ့ထားတယ်နောက် social damage နဲ့အတွက်ကို red team တွေဖွဲ့ထားတယ်နောက်တစ်ခုကဥဆောင်ကုန်ပြီးဆိုပြီးတော့လည်းမဟုတ်ပါမှာအဲ့ဒါတသက်ရှိတာပေါ့နော်အဲ့ကျတော့သူကစနစ်ကြမ်းနဲ့တုံ့နေလို့တော့မလို့ဒီနောက်ကလည်းဟိုဒီနေ့ဒီနေ့ကတော့ထောင်ချီတဲ့သူတို့နဲ့ကဆန္ဒပြတာရှိနေပြီဒါဆိုတာကြတော့သူကတော့ဆက်ပြီးရှိနေကိုရှိနေပါလားသူကနမောထွက်တယ်ဟိုအကြောက်တရားနဲ့ပဲထွက်နေတဲ့ကတော့မကြည်နိုင်ဘူးမမောင်းပြီးတဲ့တန်းဒီဆိုခုတို့ဘူကျဲတာလည်းမှတ်တယ်တော့ကျွန်တော်တို့ကဘူပြောခံစားရဘူကျဲတာလည်းမှတ်တယ်သူကဆက်ပြီးတော့မှတန်းတော့တပိတ်တပိတ်ကောင်ကြီးရနေပြီးဥစ္စာကြီးလောက်တာရှိတယ်ဒီနေ့ကနေသူကသူနမောထွက်တာလည်းရှိတဲ့ခါကျတော့သူကဆက်ပြီးတော့မှပါပဲ
ဘောမှာစိအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းလိုက်ပြီလားရှင
်ပြဋ္ဌာန်းနေဦးအဲ့ပြဋ္ဌာန်းတယ်ဆိုတော့ထွက်လာတယ်အဲ့ဒါကအတုပါကျွန်တော်ရက်ပွက်တွေလည်းမကြည်ညာသေးပါဘူ
းဟို CDM လှုပ်ရှားမှုအခြေအနေအရောဘောမှာဘယ်လိုရှိလဲရှင
် CDM လှုပ်ရှားမှုကဘောမှာကဟိုဟာ CDM ကတည်းကများတော့အဆင်မပါဘူးနောက်ထွေအုပ်မပါဘူးပေါ့နော် C ီဌာနနှစ်ခုကတော့အဓိကအဖြစ်မပါလာဘူးလို့ပြောပါတယ်ကျန်တဲ့ဌာနတွေတော့များများတော့ဖြည့်ပြင်းထဲမှာပါလာကြတယ်ပေါ့နော်အဲ့တော့ဒါအဲ့ဌာနနှစ်ခုကိုဒါ social punishment တွေတော့တော်တော်တော်တော်တို့ saving on new do on ပြောရတော့အဲ့ဌာနနှစ်ခုကတော့တို့ကတော့ subsidy ရမ်းနေကြတော့ပေါ့
မိုးရမြုပ်ကန် NGO ဝန်ထမ်းတအုပ်ပြောသွားတာပါတနည်းအနေနဲ့ညမှာပဲတစ်ခတ်ဖြိုခွဲခံရတဲ့နန္ဒဝန်ရက်ွက်ဖက်မှာလူအယောက်20လောက်ဆူဝေးပြီးညတပိတ်မီထွန်းဆန္ဒပြခဲ့ကြရတယ်လို့အဲ့ဒီ NGO ဝန်ထမ်းကပြောသွားပါတယ်ရှင်
။တရင်ပြည်နယ်ဖားပုံခရိုင်အတွင်းရှိတန်လွင်မြကန်အနီးပတ်ဝန်းကျင်မှာတက်ဆွဲထားတဲ့မြန်မာစစ်တပ်စခန်းတချို့ကိုထိုင်းဘက်ကစားနပ်ရိက္ခာတွေပေးပို့တာနဲ့ပတ်သက်လို့ KNU တပ်မ9ကတနင်္ဂနွေနေ့ကကန့်ကွက်စာထုတ်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါ။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာတက်ဆွဲထားတဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းများကိုစနေနေ့ကထိုင်းဘက်ချမ်းကနေရိက္ခာများပေးပို့ခဲ့တာနဲ့ပတ်သက်လို့ KNU တပ်မ9ဘက်ကကန့်ကွက်ခဲ့ပါတယ်မြန်မာစစ်တပ်တွေရဲ့ရိက္ခာလမ်းကြောင်းတွေကို KNU ဘက်ကဖျက်တောက်ထားတာမို့ထိုင်းဘက်ကဘသူပဲပုတ်ပုတ်ကန့်ကွက်ကြောင်းတပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပြပါတယ
်ဒီထက်မှလည်းဒီသူ့ကိုဟိုစာပေါ်လေးဟိုပြေခတ်တာဖြတ်တယ်သမန္တတမှာလည်းလူလူတွေကိုအမျိုးမျိုးဒုက္ခနဲ့ပေးတယ်။အဲ့ဒါရောဒီဒေသကနေထွက်သွားအောင်ဆိုလို့မှတစ်ဖက်ကနေပြီးတော့မှသူတို့ဒီစနေဖြစ်အပ်ပေးတဲ့အမည်နဲ့ပေါ့လေ။အဲ့ဒါဒီသူဖက်ကနေရပ်တည်ပြီးတော့အဲ့လိုမျိုးပေါ့ဟိုထွက်သွားဖို့ပေါ့လေ။ဟိုဖြစ်အပ်ပေးတဲ့အမည်နဲ့ပေါ့လုံလာတဲ့အဲ့လိုလုံလာတော့ဒီတညာဟိုသူတို့ရိတ်ခါနေမှာရာဟိုရှိတဲ့ရှိမယ်ဆိုလို့ရှိရင်တော့သူတို့ကရှိသွားမှာမဟုတ်ဘူး။အဲ့ဒါသူတို့ရိတ်ခါနေနေရရှိအောင်ဒီရိတ်ခါပုဂံလမ်းကြောင်းကိုဟိုပိတ်ထုတ်ထားတာပေါ့တမန်ငန်းညီငယ်ကတော့ခါရဘလောက်ပဲပို့ပေါ့လေသူပို့လို့ရတာသူဟိုနိုင်ငံဒေသအစင်းတော့လည်းသူပို့လို့ရတာပေါ့ဟိုဒီသူ့နိုင်ငံနဲ့စဖက်ကျော်လို့ပြီးတော့သွားတဲ့ခါကျတော့ဒါသူ့မှာတာဝန်မရှိတော့ဘူးဒီတမန်ငန်းဝယ်တာဝန်ရှိတော့တာပေါ့
ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ထိုင်းဘက်ကရိတ်ခါပေးပို့တယ်ဆိုတဲ့သတင်းတွေကြည်ကြဲကြဲမြန်ထွက်လာခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကိုဆိုင်ရိတ်ခါထောက်ပံ့ပေးခြင်းမရှိဘူးဆိုပြီးထိုင်းစစ်တပ်ဘက်ကတော့ညှင်းဆုပ်ခဲ့ပါတယ်။ဒါဟာနယ်စပ်မှာပုံမှန်ကုံရောင်းကုံွယ်လုပ်တာဖြစ်လို့ဥပဒေအရတားစရာမရှိဘူးလို့လည်းထိုင်းစစ်တပ်ဘက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ KNU တပ်မ9ဘက်ကတော့မြန်မာစစ်တပ်အနေနဲ့ရိတ်ခါတွေဆက်ရှိနေမယ်ဆိုရင်သူတို့ဒေသတွေမှာမြန်မာစစ်တပ်ဘက်ကအခိုင်အမာတက်ဆွဲထားပြီးဒေသတွေလူခွင့်ရေးချိုးဖောက်မှုတွေရှိနေအောင်မှဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။ဟိုသူတို့ရိတ်ခါနေမှာရာဟိုရှိတဲ့ရှိနေသလိုတမန်ငန်းဒီအတွေ့အကြုံတို့တော့မှဆက်မှာမဟုတ်ဘူးဟုတ်ဆက်တတ်ပြီးတော့သူတို့အခြေကပို့ပြီးတော့ခိုင်မှသွားပြီးတော့ဒီတမန်ငန်းဒီတာချင်းမှရှိတဲ့ပြည်သူတို့နေဆက်ပြီးတော့မှပဲဒုက္ခနဲ့ဆက်တတ်ပြီးတော့ဆက်ပြေးမှပဲလို့အဲ့လိုပဲပြောလို့ရတာပေါ့နော
်တန်လင်းမြစ်တစ်ချောင်းမှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ KNU တက်မှာငါတို့ဟာဒီလပိုင်းအတွင်းမှာဇက်တိုက်တိုက်ပွဲတွေဖြစ်ခဲ့တာပါစီယုချိုရေးကောင်စီကိုဒေသခံလူထုတွေကကန့်ကွက်မှုတွေလုပ်နေချိန်မှာပဲမြန်မာစစ်တပ်နဲ့ KNU တပ်မ9တို့ဟာတိုက်ပွဲတွေဆက်တိုက်ဖြစ်ခဲ့ပါတယ်။ KNU အနေနဲ့စစ်တပ်အတွက်ရိတ်ခါပို့တဲ့လမ်းကြောင်းတွေကိုလည်းဖျက်တောက်ပြီးတိုက်ခိုက်နေတာကြောင့်အဲ့ဒီဒေသမှာတက်ဆွဲထားတဲ့မြန်မာစစ်တပ်တွေအတွက်အခက်အခဲတွေရှိနေတာပါ။ဒီအတွက်ထိုင်းနိုင်ငံတပ်ခရိုင်ကနေတဆင့်မယောင်ဆောင်ခရိုင်ထဲကို18900နဲ့ရွှေပြည်ဦးလက်ဖက်ချောင်းများအမဲသားပူးများနဲ့စားတောင်းစီများကိုပို့ပေးဖို့အတွက်စီစဉ်ခဲ့ကြတာဖြစ်ပါတယ်။ဒီစားတောက်ကုန်တွေကိုမဲဆောင်မြို့ကတဆင့်ကုန်တင်ကားတွေကိုအသုံးပြုပြီးမယောင်ဆောင်ခရိုင်တွင်းကတန်လွင်လှေစိတ်ဖြစ်တဲ့မက်ဆန်နဲ့တော်လဲထလမ်းကြောင်းအတိုင်းပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမမအေးအေးမှ VOA အတွက်သတင်းပို့နေတာပါ။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပိအိတ်တက်တွေစီကိုနေ့စဉ်ရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေတော့အိတ်ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေးတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ူလက်သမဂ္ဂလူမျိုးရေးကောင်စီကမြန်မာနိုင်ငံအတွက်ထိထိရောက်ဆောင်ရွက်တာမရှိသေးလို့ထိတ်လန့်စရာအခြေအနေတွေရောက်ခဲ့တယ်လို့မြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့900နီးပါးကပြောပါတယ်ဒီလောက်ရတဲ့အတွက် ICC တရားရုံးကိုလည်းတင်ပြဖို့တောင်းဆိုပါတယ်လူခွင့်လှုပ်ရှားသူမောက်ဝေနုကိုမဆုမြန်မုံကမေးမြန်းထားတာကိုဒီပတ်မြန်မာအရေးစီစဉ်မှတက်ဆက်လိုက်ရပါတယ်
မင်္ဂလာပါမဝေနေရှင် POE မြန်မာပိုင်းစီစဉ်ရနေတူဆိုပါရရှင
်မင်္ဂလာပါမ
ဟုတ် so အခုဒီမောင်ဝေနူတို့ရဲ့လူမှုအခြေပြုအဖွဲ900နီးပါးပေါ့နော်488ဖွဲ့ရနေပြီးတော့မှကြေညာချက်ထုတ်ပြီးတော့ဒီမြန်မာနိုင်ငံမှာဆက်ရနာတင်ထားတဲ့သူတွေရဲ့ဒီလူမှုဆန်တဲ့လုပ်ရက်တွေကိုရပ်သွားအောင်လို့တောင်းဆိုရဲအဲ့ဒီထဲမှာပါပါလဲဆိုရင်ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မှဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလေ့လာဆောင်ကြည့်ဖို့နဲ့ဂျာဝင်ဖြည့်ရှင်းပေးဖို့အတွက်အထူးအဖွဲ့ကိုအများဆုံးဆင်လွှတ်ပါဆိုပြီးတော့မှတောင်းဆိုထားတာပါပါတယ်ရှင်ဆိုတော့ဘယ်လိုမျိုးဒီအဖွဲ့ကိုပေါ့နော်ဟိုသွားစီခြင်းပြီးတော့မှဘယ်လိုမျိုးလေ့လာဆောင်ကြည့်မှုတွေကိုလုပ်စီခြင်းနားလဲဆိုတော့အရင်ဆုံးသိပါရစေရှင
်ဟုတ်ကဲ့ပါအမအာကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးရနေပြီးတော့ပေါ့နော်ဒီအရင်တုန်းကလည်းဒီ February လတုန်းကလည်းကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုဟိုစာရီပိတ်ပို့ခဲ့ပါတယ်တို့ပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့အာကျွန်တော်တို့ဆုံးဖြတ်ချက်ထွက်လာတာမျိုးမဟုတ်ဘဲနဲ့ထုတ်ပြန်ချက်ထွက်လာတာမျိုးတွေထွက်လာခဲ့ပါတယ်အာထုတ်ပြန်ချက်ကအတိုင်းအတာတစ်ခုထိကျွန်တော်တို့ထိရောက်တဲ့အာနောက်ပြီးတော့ပြင်းထန်တဲ့ဆိုပေမဲ့လည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမပါဝင်လာဘူးပေါ့နော်အဲ့လိုထိရောက်တဲ့အရေးယူဆောင်ရွက်မှုဖြစ်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီဆုံးဖြတ်ချက် resolution ဆိုတဲ့ဟာတွေထုတ်ရတာဖြစ်ပါတယ်ဆိုတော့ဒါတွေဖြစ်လာဖို့အတွက်အခုတခါကျွန်တော်တို့ထပ်ပြီးတော့ဒီလို statement ထုတ်ပြီးတော့ကျွန်တော်တို့ကြေညာချက်လိုဟာထုတ်ပြီးတော့ထပ်မံပြီးတော့တောင်းဆိုတဲ့သဘောမျိုးဖြစ်ပါတယ်။အဲ့ဒီမှာအမပြောသလိုပဲဟုတ်ပါတယ်။ကျွန်တော်တို့ဒီလုံခြုံရေးကောင်စီကနေပြီးတော့အမပေါ့နော်မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအထူးသဖြင့်ဒီလိုမျိုးကျွန်တော်တို့တပ်ဖြတ်မှုတွေမတရားဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေအပြစ်မဲ့တဲ့ပြည်သူတွေကိုဒီလိုညှဉ်းပန်းနှိပ်စက်မှုတွေကိုကျွန်တော်တို့လေ့လာဆောင်ကြဉ်ဖို့နဲ့အဲကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေကိုကျောင်းဝင်နှိမ့်စိတ်ဆက်ပေးဖို့ဟိုကျွန်တော်တို့အဖွဲ့စည်းကိုယ်စားလှယ်အဖွဲ့ကိုလည်းကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကတော့လောလောဆယ်တောင်းဆိုနေတာပေါ့နော်
ဟုတ်ဒီလုံခြုံရေးကောင်စီကပေါ့နော်ဟိုသူ့ရဲ့ဒီတုံ့ပြန်မှုကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုကလက်တွေ့ထိထိရောက်ရောက်မရှိသေးတဲ့အတွက်ကြောင့်မို့လို့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကပို့ပြီးတော့ဆိုးနေတယ်ဆိုပြီးတော့မဝေနူတို့ရဲ့ထုတ်ပြန်ချက်ထဲမှာလည်းရေးထားပါတယ်ဆိုတော့အခုတစ်ခေါက်တောင်းဆိုတဲ့မဝေနူတို့တောင်းဆိုနေတယ်လို့မျိုးရောသူတို့ဘက်ကတုံ့ပြန်မယ်လို့မျှော်လင့်လာရှင်ဘာလို့ဆိုတော့အထူးသဖြင့်ဒီလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နေမှာဆိုရင်ဒီတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကပါနေတယ်ဆိုတော့လေအဲ့ဒီဒီတောင်းကိုဘက်ကဖြစ်စေချင်တယ်လို့တောင်းဆိုမှုတွေကိုဖြစ်လာနိုင်ဖို့အတွက်ကရောလွယ်နိုင်ပါမလားရှင
်ပြောမယ်ဆိုလို့ရှင်ဒီနိုင်ငံတစ်ခုရဲ့နိုင်ငံရေးအခြေအနေတွေမှာဒီဆုံးဖြတ်ချက်တစ်ခုကုလသမဂ္ဂနေထွက်လာဖို့ဆိုတာမလွယ်ကူပါဘူးမလွယ်ကူပါဘူးဒါမြန်မာပြည်အရေးကိစ္စမှာမှမဟုတ်ဘူးဘယ်အရေးကိစ္စမှာမှမလွယ်ကူပါဘူးဆိုတော့မြန်မာပြည်အရေးမှာဆိုလို့ရှင်လည်းခုနလိုတရုတ်တို့ရုရှားတို့ကနေပြီးတော့မြန်မာအစိုးရတွေဘက်ကဒါမှမဟုတ်စစ်တပ်ဘက်ကနေပြီးတော့သူတို့ကာကွယ်ပေးလေးရှိရပေါ့နော်တို့ပေမဲ့ကျမတို့ကဒီကုလသမဂ္ဂရဲ့ဒီလုံခြုံရေးကောင်စီကုလသမဂ္ဂရဲ့ဖွဲ့စည်းပုံလုံခြုံရေးကောင်စီရဲ့ဖြစ်တည်ပုံအနှစ်သာရတွေကိုပြန်ကြည့်မယ်ဆိုလို့ရှင်ဒီလုံခြုံရေးကောင်စီအနေနဲ့လေးစားလိုက်နိုင်ရမယ်သူတို့ရဲ့တာဝန်နဲ့ဝတ္တရားတွေရှိပါတယ်အဲ့ဒီတာဝန်နဲ့ဝတ္တရားတွေအရကျမတို့ကဒီအချက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ဒီလိုကိစ္စရက်တွေဟာကျမတို့မလွယ်ကူပါဘူးကြံ့ကြာတက်ပါတယ်တို့ပေမဲ့ကျမတို့ဟာကျမတို့ဟိုပြည်သူတွေအနေနဲ့ကလုပ်ဖို့တာဝန်ရှိရယ်လို့ကျမတို့ရတင်ရထိုက်တဲ့ဟိုကာကွယ်မှုလုံခြုံမှုပေးဖို့တောင်းဆိုခွင့်ကိုကျမတို့ကတောင်းဆိုဖို့ရှိရယ်အဲ့တော့အခါကျတော့တဖြည်းဖြည်းချင်းကျမတို့ကတွန်းတွားရမှာဖြစ်တယ်ဒါပေမဲ့လုံးဝမဖြစ်လာနိုင်ဘူးတော့မဟုတ်ပါဘူးလက်တွေမှာဖြစ်လာနိုင်တဲ့အနေအထားတွေလည်းအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့စစ်အုပ်စုအနေနဲ့နှစ်ပေါင်းမြောက်များစွာပြည်သူတွေကိုပြည်သူတွေအပေါ်မှာကျူးလွန်ထားတဲ့ပြစ်မှုတွေကအများကြီးဖြစ်ပါတယ်ကုလသမဂ္ဂကိုနိုင်ကိုကစနစ်တကျအမှတ်တမ်းတင်ထားတဲ့မှတ်တမ်းတွေ fact finding mission ကနေပြုစုထားတဲ့ဒီကျမတို့ဒီမှတ်တမ်းတွေရတော့လကောင်သူတို့ရဲ့ကျူးလွန်မှုတွေကအမတန်ကြီးမားပါတယ်အတွေ့တောက်မို့လို့အခုထက်ထပ်ပြီးကျူးလွန်လာတဲ့ကျူးလွန်မှုတွေနဲ့ပေါင်းဆက်လာပြီဆိုလို့ရှိရင်ကျမတို့ကုလသမဂ္ဂအနေနဲ့ညှင်းပယ်လို့မရပြစ်ပယ်ထားလို့မြန်မာပြည်ရဲ့အရေးကိုပြစ်ပယ်ထားလို့မရတဲ့အနေအထားကိုရောက်သွားပြီးတော့ကျမတို့ဟိုတုံ့ပြန်ရမှာဖြစ်ပါတယ်အဲ့ခါကျရင်တော့နောက်ဆုံးကျမတို့တွင်းနဲ့တစ်ချိန်ကြာရင်တော့ရုရှားရောတရုတ်ကောလက်ခံလာရမှာဖြစ်ပါတယ်
။နောက်ဒီမောင်ဝေနူတို့တောင်းဆိုတယ်တောင်းဆိုချက်တဲ့မှာနောက်တစ်ချက်ပါတာကဒီစစ်ရနာတင်ထားသူတွေရဲ့လုံရက်ပေါ့နော်သူတို့ရဲ့လုံရက်ကို ICC ဒီနိုင်ငံတကာ ရာဇဝတ်တရားရုံးအထိကိုတင်ပေးပါဆိုပြီးတော့မတောင်းဆိုရလဲပါပါတယ်ဆိုတော့အဲ့ဒါကရောတကယ်လက်တွေ့ဖြစ်လာဖို့ကလွယ်နိုင်ပါမလားရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုတဲ့တောင်းဆိုချက်တွေဟာဖြစ်လာဖို့ကမလွယ်ကူပါဘူး။ဘာကြောင့်လဲဆိုတော့အဲ့လိုဖြစ်လာဖို့အဆင့်အများကြီးရှိရဲ။တို့အရင်ဆုံးအစည်းအဝေးတွေလုပ်ရမယ်။အစည်းအဝေးလုပ်ပြီးလို့ရှိရင်ခုနဆုံးဖြတ်ချက်တွေရေးရမယ်။ဆုံးဖြတ်ချက်တွေအကုန်လုံးသဘောတူမှဒါမျိုးတွေဖြစ်လာပါဖြစ်ပါတယ်။ခုန ICCO refer လုပ်တယ်။ ICCO မြန်မာပြည်အခြေအနေကိုဟိုကျမတို့ဟိုပို့တယ်ဆိုတဲ့ဟာကလည်းမလွယ်ကူပါဘူး။ဒါပေမဲ့ကျမတို့ဖြစ်လာနိုင်တဲ့အနေအထားရှိပါတယ်။မလွယ်ကူပေမဲ့ဖြစ်လာဖို့လိုအပ်ပါတယ်ချစ်လာနိုင်တဲ့အနေအထားတွေလည်းကျမတို့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဆက်စွမ်းနာကပြောခဲ့သလိုမျိုးဒီစစ်တပ်ကနေပြီးတော့အပြစ်မဲ့တဲ့ပြည်သူတွေအပေါ်မှာလူနည်းစုတွေအပေါ်မှာလူမျိုးစုတွေအပေါ်မှာကျူးလွန်ထားတဲ့ပြင်မှုတွေဟာဒါနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျူးလွန်နေတဲ့ပြင်မှုတွေဟာဆိုလို့ရှင်လည်းနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။အခုဆိုလို့ရှင်ဒါဒီလူခွင့်ရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဒီလူခွင့်ရေးဆိုင်ရာကိုယ်စားလှယ်ကအစနေပြီးတော့ဒီမှာလက်ရှိဖြစ်ပေါ်နေတဲ့ဒီရာဇဝတ်မှုတွေဟာဆိုလို့ရှိလို့ရှင်ဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်ဆိုပြီးတော့ဒါပြောနေကြပြီဖြစ်တယ်ပေါ့နော်ဒါတွေကိုဒါနိုင်ငံတကာအနေနဲ့စုံစမ်းစစ်ဆေးပြီးတော့အရေးယူဖို့လိုတယ်လို့ပြောနေကြပြီပေါ့ဆိုတော့ကျမတို့ကဒီလိုရာဇဝတ်မှုတွေဖြစ်လာပြီဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့တာဝန်ယူပြီးတော့ဖြေရှင်းပေးရတယ်ဒါအဆုံးတက်ပေးရတယ်တာဝန်ယူမှုတာဝန်ခံမှုတွေကိုရှိအောင်လုပ်ပေးရတယ်ကျူးလွန်သူတွေအပေါ်ပါဆိုတော့ဒါတို့ရဲ့တာဝန်ဖြစ်တယ်အဲ့တော့တို့ရဲ့တာဝန်ကိုတို့ကအကောင့်ထဲပေါ်ဖို့နှောက်နေတဲ့အတွက်ကြောင့်မို့လို့ကျမတို့ကတိုက်တွန်းရတာဖြစ်တယ်နောက်တစ်ချက်ကဒီနေရာမှာကျမတို့စဉ်းစားရမှာက ICC ဒါနိုင်ငံတကာရဲ့ဇွတ်ခုံရုံးကနေပြီးတော့လဲမြန်မာပြည်နဲ့ပတ်သက်ပြီးတော့မြန်မာပြည်အပေါ်မှာစုံစမ်းစစ်ဆေးရေးမှုကိုသူတို့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုကိုစတင်နေပြီဖြစ်တယ်ပေါ့နော်ဒီရိုဟင်ဂျာတွေကိုဒီအတင်းအဓမ္မနှင်ထုတ်တဲ့တိုင်းပြည်ကနေနှင်ထုတ်တဲ့ကိစ္စရက်ကိုဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုအနေနဲ့ ICC ကနေပြီးတော့သူ့အစီအမံနဲ့သူစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာရှိပါတယ်အဲ့ခါကျတော့ဒီကုလသမဂ္ဂအနေနဲ့အခုကျမတို့ရဲ့တောင်းဆိုချက်တွေနဲ့ထဲသွင်းစဉ်းစားပြီးတော့လက်ရှိစုံစမ်းစစ်ဆေးနေတဲ့ process မှာဖြစ်စဉ်မှာထက်သွင်းပြီးတော့ဒီမြန်မာပြည်အရေးကို refer လုပ်တယ်ဆိုလို့ရှိရင်တော့ဒါကျမတို့အကြေပြင်းပြန့်ဟိုစုံစမ်းစစ်ဆေးပြီးတော့ကျူးလွန်တဲ့လူတွေကိုအပြစ်ပေးအရေးယူလို့ရမှာဖြစ်ပါတယ်ဆိုလိုချင်တာကဒီမှာလက်ရှိရှိနေပြီးသား process ရှိရဲနောက်ပြီးတော့ကျမတို့ ICJ မှာလည်းဒီ genocide ကျူးလွန်ထားတဲ့ဆိုတော့ဒီအမှုဖြစ်စဉ်ရှိရဲဆိုတော့ဒီလိုအခြေခံတောင်းရင်းတွေရှိနေပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့ဒီဘက်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကို ICC ကိုပို့ဖို့အတွက်တွန်းအားပေးတယ်ဆိုလို့ရှင်ဒါဖြစ်လာနိုင်စရာအလားလားရှိရဲကျမတို့ဖြစ်လာနိုင်ခြေရှိရဲကျိုးလုံမှုတွေကလည်းရှိနေတာ ਉਹ ဆိုတော့ကျမတို့အဲ့လိုမြင်နေဒါကြောင့်မို့လို့လိုလဲလိုအပ်တယ်ဒါကြောင့်မို့လို့ကျမတို့ကဒါတောင်းဆိုရတာဖြစ်တယ်ပေါ့နော်
နောက်တကယ်လို့ပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့ဒီမတ်ဝေနူတို့တောင်းဆိုထားတဲ့တောင်းဆိုချက်တွေအတိုင်းလုံမပေးဘူးဆိုရင်ဒီကုလသမဂ္ဂဗတိဒိန်ကြီးအရာဒီအထွေထွေညီလာခံကနေပြီးတော့ဆုံးဖြတ်ပြီးတော့လုံပေးပါဆိုပြီးပြောထားတာလည်းပါပါတယ်ဆိုတော့အဲ့ဒါကဒီပြည်သူအများပေါ့နော်ဒီမျှော်လင့်နေကြတဲ့ R2B ကိစ္စလို့ထင်ပါတယ်အဲ့ဒါဟုတ်ပါလားရှင
် ဟုတ်ကဲ့ပါမဒီအထွေထွေညီလာခံကနေပြီးတော့လေကုလသမဂ္ဂလုံခြုံရေးကောင်စီကိုကျမတို့တိုက်တွန်းလို့ရတာရှိပါတယ်အဲကျတော့အထူးပြည်လို့ပြောတဲ့အခါမှာမြန်မာပြည်မှာအများနားလဲတာကတော့ဒါဒီယူကုလသမဂ္ဂနေပြီးတော့ပေါ့နော်စစ်တပ်ကြီးနိုင်ငံတကာစစ်တပ်ကြီးပို့ပြီးတော့စစ်တပ်ခိုင်းတယ်ဆိုတဲ့သဘောမျိုးနားလဲထားတယ်လို့ကျွန်တော်ကယူဆပါတယ်တော်တော်များများဆိုတော့အမှန်ကကျွန်တော်တို့ဒီဒီ peace keeping post တဲ့ဒီနိုင်ငံတကာစစ်တပ်စီလို့ပြီးတော့ဒါနေထိုင်ထိမ့်သိမ့်နေဆိုတဲ့ဟာကလေဒါအထူးပြည်ရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါကိုကျမတို့ကတိတိချေချာအကြည့်ကြည့်လေးလေးဆွေးနွေးပြီးတော့မှဒါပြောဆိုဆွေးနွေးတောင်းဆိုရမယ့်ကိစ္စရဲ့ဖြစ်ပါတယ်အဲတို့ပေမဲ့ဒီအထူးပြည်မှာတခြားသော process တွေအများကြီးရှိပါတယ်အဲအဲ့မှာမှခုနကျမတို့ဟိုတတိပေးအေးစောင့်ကြည့်တာနေပြီးတော့မှအရေးယူတဲ့အဆင့်တွေအများကြီးရှိပါတယ်အဲ့ဒီအရေးယူမှုတွေတဲ့မှာခုနပြောတဲ့ကျမတို့ဒီစီးပွားရေးပိတ်ဆို့အရေးယူတာအရေးယူတာတွေနောက်တစ်ခါလက်နက်ရောင်းဝယ်မှုတွေပိတ်ပင်တာတွေအဲနောက်ခါကျတော့ကျမတို့ဒီ ICC ပို့တာတွေအချီပေါ့နော်ဒါတွေဟာအထူးပြည်ရဲ့ process တွေထဲမှာပါဝင်ပြီးသားအရေးယူဆောင်ရွက်မှုတွေထဲမှာပါဝင်ပြီးသားဖြစ်ပါတယ်ဒါ implied ဖြစ်တယ်ပေါ့နော်ကျမတို့အထူးတလဲမပြောဘဲနဲ့ဒါတွေဟာပါဝင်ပြီးသားကိစ္စရပ်တွေဖြစ်တယ်ဒါအပြင်ခုနလိုမျိုး ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မြန်မာနိုင်ငံအတွက်ကိုအချိန်လေးလေးလာစောင့်ကြည့်ပြီးတော့ကြက်ဖြတ်ညီနိုင်ဆွေးနွေးပေးမယ်အဲကိုယ်စလေအဖွဲ့ပေါ့နော် body တစ်ခုကိုလှုပ်ဖို့ဆိုတဲ့ဟာလဲဒါ R2PF framework ဒီထဲမှာပါဝင်တဲ့ကိစ္စရဖြစ်ပါတယ်ပြောမယ်ဆိုလို့ရှင်ဒါကျွန်တော်တို့တောင်းဆိုနေတာတွေဟာဒါ responsibility to framework ရဲ့အောက်ထဲမှာပါဝင်တဲ့အချက်တွေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့စစ်တိုက်ဖို့ဟိုခေါ်နေတဲ့ဟာမျိုးတော့အချက်ချင်းလည်းငယ်မဟုတ်သေးပါဘူးဘာဖြစ်လို့လဲဆိုတော့ဒီလိုကိစ္စရကဆဆနာကပြောသလိုကျွန်တော်တို့တည်တည်ချက်ချာဘပောင်းစုံနဲ့ဆွေးနွေးပြီးတော့တေးချာကျွန်တော်တို့အချိန်ဒီတိုင်းတာတစ်ခုထိရောက်တဲ့အခါမှာပြောဆိုဆွေးနွေးရတဲ့ကိစ္စရဖြစ်တဲ့ပေါ့နော
် so ကုလသမဂ္ဂကသူ့ရဲ့ဒီအဖွဲ့ဝင်နိုင်ငံတွေကိုပေါ့နော်ဒီ R2P နဲ့အကာအကွယ်ပေးဖို့ဆိုရင်ကသူက condition တွေရှိတယ်ပေါ့လေဆိုတော့ condition တွေကဘာလဲဆိုတော့အဲ့ဒီနိုင်ငံမှာဒီလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နေသလားနောက်ဒီဆက်ရဆွေးမှုကျူးလွန်မှုတွေဖြစ်နေသလားလူမျိုးလူမျိုးနွယ်စုတွေကိုရှင်းလင်းသုံးသပ်မှုတွေဖြစ်နေသလားဒါမှမဟုတ်ရင်ဒီလူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေပြီလားအဲ့တော့အဲ့လိုမျိုးအချက်၄ချက်ဖြစ်ပြီဆိုရင်တော့တို့ကဒီ R2P လုပ်ငန်းစဉ်ကိုစပါရဲဆိုတော့ဒီမြန်မာနိုင်ငံမှာဒီလက်ရှိဆရာနာတိတ်ထားသူတွေလုပ်နေတဲ့လုပ်ရက်တွေကဒါမျိုးကျူးလွန်တဲ့အခြေအနေတွေကိုရောက်နေပြီဆိုပြီးတော့မှကုလသမဂ္ဂကတရားဝင်ပေါ့နော်ပြောတာမျိုးတွေရောရှိပါပြီလားရှင်
ဟုတ်ပါတယ်ဒီ responsibility to protect the framework ဟာဆိုလို့ရှိရင်ခုနပြောတဲ့ဒီစိုးရွားဆုံးသောနိုင်ငံတကာရာဇဝတ်မှုတွေကိုကျူးလွန်တဲ့ဆိုလို့ရှိရင်ဒါကိုအသုံးပြုလို့ရတာဖြစ်ပါတယ်ဆိုတော့ကုလသမဂ္ဂပြောနေပြီလားပေါ့ရှိနေပြီလို့ကျွန်တော်တို့စီမှာဒီရာဇဝတ်မှုတွေကျူးလွန်မှုရှိနေပြီလားလို့ပြောနေပြီလားဆိုတော့တိတ်မကြသေးခင်ကပဲလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကာလအတွင်းမှာဒီကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမရှင်ကနေပြီးတော့စနစ်တကျအသေးစိတ်ပြုစုထားတဲ့အစီရင်ခံစာထွက်ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာဆိုလို့ရှိရင်မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်။တခြားလူနည်းစုတိုင်းရင်းသားတွေကိုဒီဆီရဇွင်းမှုတွေတော့၎င်းဒါမှမဟုတ်ရင်လူသားမျိုးနွယ်စုတွေပေါ်ကျူးလွန်တဲ့ကျူးလွန်မှုရဇွင်းမှုတွေကိုတော့၎င်းကျူးလွန်ခဲ့ပါတယ်ဆိုပြီးတော့အသေးစိတ်သူတို့ဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာထွက်ရှိပြီးနှစ်နှစ်ကာလမှာအခုကျမတို့ဟိုအစ်အနာတိတ်မှုဖြစ်ပြီးတော့နောက်ထပ်ကျူးလွန်မှုတွေထက်ထက်ဖြစ်လာနေတာဖြစ်ပါတယ်။အခုလောလောဆယ်မှာတော့ကျမတို့ဒီစစ်တပ်ကနေပြီးတော့ဒီအယတပြည်သူတွေဒီညှဉ်းချမ်းစွာဆန္ဒဖော်ထုတ်နေတဲ့ပြည်သူတွေနဲ့နောက်ပြီးတော့ CDM မှာပါဝင်နေတဲ့လူတွေကိုနှိမ်နှင်းတာတွေအထူးသဖြင့်ဒီလိုမျိုးတပ်ဖြတ်မှုတွေမတရားဖမ်းဆီးချုပ်နှောင်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဒါတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေပြီဒါကြောင့်မို့လို့ဒီလိုစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်တယ်ဆိုလို့ရှိရင်ဒါဟာကျွန်တော်တို့လူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လို့ရတာဖြစ်ပါတယ်ဒါကြောင့်မို့လို့လေလူခွင့်ရေးစောင့်ကြည့်လိုက်လာတဲ့အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနောက်ပြီးတော့ဥပဒေရေးရာအဖွဲ့အစည်းနဲ့အဖွဲ့တွေအပါအဝင်ကျမတို့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကပါဒီမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အနေအထားဟာလူသားမျိုးနွယ်စုတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်ဆိုပြီးတော့စတင်ပြောဆိုနေရတယ်လို့ကျမတို့တွေ့ရပါတယ
်ဟုတ်ကဲ့ပါမောင်ဝင်လို့ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်ကျေးဇူးပ
ါမင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီစစ်ကောင်စီကိုမဟာနာတုတ်ပြန်မှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ကျဲမလာ၁၈ရက်နေ့ကရန်ကုန်ကပ္ပိုင်ကုန်းမြေကမဟာပါဒနာလှိုင်ကူမှာမြန်မာနိုင်ငံအထမအကျင်းနိုင်ငံတော်တန်ခါမဟာနာဂအဖွဲ့၄၈ပါးစုံညီအစည်းအဝေးပခဲ့ပါတယ်အစည်းအဝေးမှာစစ်ကောင်စီသာသနာရေးဝန်ကြီးဌာနကသဘောမတူနိုင်တဲ့ငကူအချိုညှိနှိုင်းအစည်းအဝေးကလေးကဆရာတော်ကြီးတွေသဘောတူချမှတ်ခဲ့တဲ့အတိုင်းဆုံးဖြတ်ချက်တွေကိုပြန်လည်ချမှတ်ခဲ့တာတွေ့ရပါတယ်ဒါကြောင့်လဲညဘက်စစ်ကောင်စီကအပြည့်အဝထိန်းချုပ်ထားတဲ့မြတ်ဝတီနဲ့မြန်မာရုပ်တံသတင်းတွေမှာမဟာနာဆရာတော်ကြီးတွေရဲ့ဆုံးဖြတ်ချက်တွေကိုထည့်သွင်းဖော်ပြပေးတာမရှိဘဲဥက္ကဋ္ဌမန္တလေးမြို့ဗမောကျောင်းတိုက်ဆရာတော်ရဲ့ဩဝါဒကထာအကျဉ်းချုပ်သာသနာရေးဝန်ကြီးဦးကိုကိုရဲ့ရှောက်ထားချက်အကျဉ်းချုပ်နဲ့အစည်းအဝေးသတင်းအကျဉ်းလောက်ကိုပဲဖော်ပြခဲ့တာတွေ့ရပါတယ်။လက်ရှိဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီရဲ့လှုပ်ရက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာတခုတည်းသောဗုဒ္ဓသာသနာနဲ့ပတ်သက်ရင်အမြင့်ဆုံးသောမဟာနာအဖွဲ့ကြီးအနေနဲ့ဘလို့သဘောထားဘလို့ဆုံးဖြတ်ချက်ချလိုက်တယ်လဲဆိုတဲ့ကိစ္စဟာနိုင်ငံအတွက်အရေးကြီးမယ်လို့ယူဆနိုင်ပါတယ်။မဟာတော်တွေဘလို့ဆွေးမျိုးတွေချမှတ်လဲ အဲ့ဒီဆုံးဖြတ်ချက်တွေဟာလက်ရှိနိုင်ငံတွင်းဖြစ်ပေါ်နေတဲ့အရေးခင်းပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အခုမဟာနာဆရာတော်ကြီးတွေရဲ့ထုတ်ပြန်ကြေညာချက်ဟာမန္တလေးတိုင်းတန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဆရာတော်ကနေမဟာနာဥက္ကဋ္ဌဗမောဆရာတော်စီမေတ္တာရက်ခံလိမ့်မှုပေးပို့လိုက်တဲ့ထုတ်ပြန်ချက်အပေါ်အခြေခံထားတယ်လို့ဆိုပါတယ်မဟာနာဆုံးဖြတ်ချက်ထဲမှာလက်ရှိဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမတော်ကရွေးကောက်ခံအစိုးရအဖွဲ့တမရအပါအဝင်လူပေါင်းများစွာကိုဖမ်းဆီးအာဏာရယူလိုက်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေကိုပြည်သူတွေကိုစည်းရဲစိတ်စည်းရဲဖြစ်စေတဲ့ပြဿနာအဖြစ်ရှုမြင်ပါတယ်ပြည်သူပြည်သားတက္ကະတက္ကမတွေစိတ်မချမ်းသာရင်ဆရာတော်တန်ဃာတော်တွေဖြစ်တဲ့ဆရာတော်တွေကလည်းမွှေမလန်းပင်ပန်းဆင်းရဲဖြစ်ကြတယ်လို့ဆိုပါတယ်။အုတ်ချုပ်သူချင်းချင်းမညီမညွတ်ဖြစ်နေကြရင်ကပ္ပလည်းမှာမျက်နှာငယ်ကြရမယ်လို့တတိပေးပြီးလက်ရှိဖြစ်ပေါ်နေတဲ့အကျက်အသေးတွေကိုဖြေရှင်းနိုင်ဖို့အချက်၅ချက်ကိုတောင်းဆိုထားတာတွေ့ရပါတယ်။အဲ့ဒါတွေကတော့ဆန္ဒထုတ်ပေါ်နေတဲ့ပြည်သူတွေကိုအင်အားသုံးဖြေရှင်းနေတာတွေကိုရှောင်ရှားရေးတက်ဆိုင်သူတွေကညွှန်ကြားဖို့ပြည်သူတွေပိုင်ဆိုင်တဲ့စီးစိမ်ဥစ္စာတွေကိုလူရက်ဖျက်ဆီးနေတာတွေမဖြစ်ပေါ်စေရေးကာကွယ်စောင့်ရှောက်ပေးဖို့မျိုးဆက်တဲ့လူငယ်တွေရဲ့ပုံရိပ်ကပ္ပအလေဂုံယူဝင့်ထဲနိုင်အောင်စဉ်းစားပေးဖို့နိုင်ငံနဲ့လူမျိုးကိုးကွယ်တဲ့ဘာသာနဲ့ယဉ်ကျေးမှုတွေရဲ့ပုံရိပ်ကြာစင်းစေမဲ့လုပ်ရက်တွေကိုနှစ်ဖက်စလုံးကရှောင်ရှားကြဖို့မေတ္တာတရားလက်ကင်ထားပြီးတွေ့ဆုံညှိနှိုင်းအပြေရှားခြင်းဖြင့်သာအကျက်အတဲရဲ့ထွက်ပေါက်ကိုဥတည်ကြဖို့ဆိုပြီးဖော်ပြထားပါတယ
်။တစ်ဆက်ထဲမှာပဲမဟာနာအဖွဲ့ကြီးရဲ့လုပ်ငန်းတွေကိုနောင်ကိုဗစ်ကပ်ဘေးကြီးကိုထိန်းချုပ်နိုင်တဲ့အချိန်မြန်မာနိုင်ငံတည်ငြိမ်မှုရရှိပြီးပြည်သူတွေလွတ်လွတ်လပ်လပ်သွားလာရောင်းဝယ်ဖောက်ကားနိုင်တဲ့သင့်တော်တဲ့အချိန်ကာလတစ်ခုထိရပ်ဆိုင်ထားမယ်အလားတူမြန်မာနိုင်ငံဗုဒ္ဓသာသနာမှာအမြင့်ဆုံးဖြစ်တဲ့တိပိတကရွေးချယ်ရေးစာမှုပွဲတွေအစိုးရဓမ္မစရိယနဲ့ပါဠိပထမပြန်စာမှုပွဲတွေကိုလည်းဆိုင်းငံ့ထားဖို့ဆုံးဖြတ်တာတွေ့ရပါတယ်ဒီမတိုင်ခင်ရွှေချင်သာသနာပိုင်အဖွဲ့တည်တကူကမ္ဘာဗုဒ္ဓတက္ကသိုလ်ပရိက္ခတ်နှစ်ပုံအောင်ဆရာတော်များအဖွဲ့မစိုးရင်တိုက်မြတောင်ရွှေဝါယုံတန်ခါကွန်ရက်စသဖြင့်တန်ခါအဖွဲ့စည်းတော်တော်များများကအလားတူကြေညာချက်တွေထုတ်ပြန်ခဲ့ကြပြီးအခုနောက်ဆုံးမှတန်ခါတွေရဲ့အမြင့်ဆုံးအဖွဲ့စည်းဖြစ်တဲ့မဟာနာကထုတ်ပြန်လာတာပါတန်ခါတွေကိုကိုစားပြုတဲ့အဖွဲ့စည်းအသီးသီးရဲ့ကြေညာချက်တွေကတော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့ပြည်သူတွေကိုသတ်နေဖြတ်နေတာတွေရပ်တန့်ပေးပါပြည်သူတွေပိုင်ဆိုင်တဲ့အိုးအိမ်ပစ္စည်းဥစ္စာတွေကိုဖျက်ဆီးနေတာတွေကိုရပ်တန့်ပေးပါပြဿနာကိုအကြမ်းမဖက်ပဲအင်အားမသုံးပဲဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းပါဆိုတာတွေပဲဖြစ်ပါတယ်
ဒီကြေညာချက်တွေကိုကြည့်ရင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကိုတိုင်းသာပြည်သူလူထုအစိုးရဝန်ထမ်းတွေတွေမကတန်ခါတုကပါလက်မခံနိုင်ဘူးဆိုတဲ့သဘောတွေ့မြင်ကြရပါတယ်။ဒါပေမဲ့2009ခုနှစ်တုန်းကလိုလမ်းမော်ကိုဆန္ဒပြတန်ခါတော်တွေအလုံးရင်းနဲ့ထွက်လာတာမတွေ့ရသလိုစစ်ကောင်စီပေါ်ပြင်းထန်တဲ့သပိတ်မှောက်ကန်ဆောင်တာမျိုးတွေကိုလည်းမတွေ့မြင်ရသေးပါဘူး။ဒါကလည်းအကြောင်းမျိုးမျိုးရှိနိုင်ပါတယ်။2009ခုနှစ်ရွှေဝါရောင်တန်ခါအရေးခင်ကာလဆိုတာဆရာနာရှင်တွေဖိနှိပ်မှုကြောင့်ပြည်သူတွေပြပြမှောက်ကြောင်းရွံ့နေခြင်းလည်းဖြစ်ပါတယ်။ဒီလိုအချိန်တန်ခါတော်တွေလမ်းပေါ်ထွက်ရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အကျိုးရလက်ထွက်ပေါ်လာလိမ့်မလားဆိုပြီးတန်ခါအမြောက်အများလမ်းပေါ်ထွက်လာခဲ့ကြတာပဲဖြစ်ပါတယ်။ထွက်ခဲ့တဲ့ပုံစံကလည်းဘလို့နိုင်ငံရေးကြွေးကြော်သံတစ်ခုတလီမှမအော်ပဲမေတ္တာပို့အမျှပေးဆူတောင်းစာတွေရွတ်ဖတ်ပြီးစီကံရှိရှိလှည့်လည်ကြွားချီတာမျိုးပါ။ဒါပေမဲ့ဒီလိုအခြေအနေမျိုးကိုလည်းဆရာနာရှင်တွေကတီးမခံအကြမ်းဖက်ဖြိုခွဲတာခံခဲ့ကြရပါတယ်1988ဆရာနာသိမ်းပြီးနောက်ပိုင်းတန်ဃာတော်တွေရဲ့အာဏာသိမ်းစစ်ကောင်ဆောင်တွေကိုတုံ့ပြန်မှုကတမျိုးဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြစ်စမမြောက်တပိတကဆရာတော်ဥတုမင်္ဂလာဦးဆောင်ပြီးစစ်ကောင်ဆောင်အတိုင်းဝိုင်းကိုပတ္တနိကုဇနကံဆောင်တပိတ်မှောက်ပါတယ်စစ်အရာရှိအတိုင်းဝိုင်းကိုဗုဒ္ဓသာသနာတော်ဆိုင်ရာလုပ်ငန်းတွေဆောင်ရွက်မပေးပါဘူးနေအိမ်ကိုမကြွတရားဟောမပေးကတ်တဲ့ဆွမစားဆွမခံယဟန်ခံမပေးအစရှိသဖြင့်လုံမပေးဘဲတပိတ်မှောက်တာပါအဲ့ဒီလိုလုပ်တဲ့အတွက်ဖုံးတော်ကြီးចောင်းတိုက်အတော်များများကိုစစ်တပ်ကဝင်စီးဖုံးကြီးတွေကိုဖမ်းဆီးလူဝတ်လဲထောင်ချတာလုပ်ခဲ့တယ်လို့ဥဆောင်ဆရာတော်ပြစ်စမမြောက်တိပိတကဆရာတော်ဥတုမင်္ဂလာကိုလည်းဖမ်းဆီးလူဝတ်လဲနှစ်ရှည်ထောင်ချပြီးမြစ်ကြီးနားထောင်ပို့ခဲ့ပါတယ
်အခုဒီချိန်တိုင်းပြည်မှာပြည်သူတွေကိုတပ်ဖြတ်ရန်နဲ့ဖမ်းဆီးထောင်ချအိုးအိမ်ပစ္စည်းတွေဖျက်ဆီးလူခွေရချိုးဖောက်လုံနေတဲ့စစ်ကောင်စီကိုတန်ဃာဒုတွေရတုံ့ပြန်ပုံဟာအရင်ချိန်တွေတုန်းကထက်ပိုပြီးညီညွတ်ပိုပြီးစနစ်ကျလာတာတွေ့ရပါတယ်ဒီတုံ့ပြန်မှုကြောင့်လက်ရှိကိစ္စတွေအားလုံးကိုညွှန်ကြားအမိန့်ပေးနေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လုပ်ရက်တွေပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ဒီလူလူတရက်လုံးဆင်နွှဲနေတဲ့အာဏာရှင်ဆန့်ကျင်ရေးအရေးတော်ပုံကြီးကိုတော့တဒတ်တအားပတ်မိုးကူညီရာရောက်စေမယ်ဖြစ်ကြောင်းပါ
တွေ့ဘေးအနေနဲ့ခင်ဝေးရဲ့နေဖြစ်ပါစီတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြတ်တာတည်လက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ပထမဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆူတောင်းပေးလာတဲ့တော်ရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ်။ Non Pan Knock Sign ဆိုတဲ့တော်ရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေ။အမြန်ဆုံးငြိမ်းချမ်းပါစေဆိုပြီးတော့ဆူတောင်းပေးလာပါတယ်ရှင်။ဟုတ်ကဲ့ပေးတဲ့ဆုနဲ့အမြန်ဆုံးပြည့်ကြပါတယ်။အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီတော်ရရှင်တို့ပဲမြန်မာနိုင်ငံထဲကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်။ကြီးစင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ view ရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်။ကျေးဇူးပါတယ်ဟုတ်ကဲ့။ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကျူးရူဆလောင်ကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး radio အစီအစဉ်တွေကိုတော့ line to radio ကနေပြီးနားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့ meter line တွေကိုလည်းနေ့စဉ်သတင်းလောကနဲ့အတူပို့ပေးနေပါတယ်နော်။ဒီလိုလားဆိုလို့ကျမတို့ VOE ကနေ့စဉ်ပို့ပေးနေတဲ့ email သတင်းလွှာအကြောင်းလေးလဲတော်ရရှင်တွေကိုပြောပြပေးကြပါတယ်။ကျမတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့ email ကနေပြီးတော့အလွယ်တကူသိရှိချင်တယ်ဆိုရင်ကျမတို့ email သတင်းလွှာကိုမနေ့ကောညပါပို့ပေးနေပါတယ်နော်။ဒီ email သတင်းလွှာလိုချင်တယ်ဆိုရင်ကျမတို့ကို email ပို့ပြီးတော့တောင်းလို့ရပါတယ်။ကျမတို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်ဒီ email ပေးဖို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့တော်ရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါတော့အဲ့တော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလွှာကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်ကိုချိုဆိုတဲ့တော်ရရှင်ကလည်းသတင်းကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်ဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီသတင်းဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOA ရေတဲ့ဒီကအမြဲတမ်းစာရေးနေကြတခုမျိုးတကအိုလေးကြီးတယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ပြီးသူကပုံမှန်လိုပဲသူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့တုံ့ပြန်ရေးသားလေးရှိတာပါ
။ရန်ကုန်မှာပြည်သိမ်းကျူးကျော်တဲ့စစ်တပ်တပ်ကပြည်သူပေါ်အကြမ်းဖက်ပစ်ခတ်ချင်းချောက်မှုတွေကြောင့်လူလူတွေစိုးရိမ်တော့ကရောက်နေရတဲ့အချိန်မှာအင်မတန်ကိုတိကျပိုင်နိုင်ခိုင်မာတဲ့အချက်လက်တွေနဲ့အားပါတရပြောပြတဲ့ဦးကျော်စံသားရဲ့ရှင်းလင်းပြောပြချက်တွေနားထောင်ရတာအလွန်တရာဆရာတက်ကြွကျေနပ်ရပါတယ်ခင်ဗျာတခါတလေကို့အခြေအနေဘလောက်ကောင်းနေတာကိုကိုယ်တိုင်မသိသလိုဖြစ်ဖြစ်ပြီးနေတတ်တယ်ဗျအားလုံးအခြေအနေတွေကအဆဆရာရာတုတ်တက်ပြောင်းလဲနေတာကိုကျွန်တော်တို့တွေ့လာရပါပဲရင်ဆိုင်နေရတဲ့စစ်တပ်ကရက်ဆက်ကြမ်းကြုတ်မှုကရက်ဆက်ဆိုးဝါးပြင်းထန်လူမဆန်လွန်းတော့ကျွန်တော်တို့ဘက်ကတုံ့ပြန်လှုပ်ဆောင်မှုဟာနှေးကွေးတာကိုတိုးတက်မှုနှေးလွန်းတာတွေကိုအားမလို့အားမရမချေမနှက်ဖြစ်နေရတာပါဥပမာစစ်တပ်ကနောက်ပြန်မဆုံမစိတ်ဆက်ပဲပြက်ပြက်တသားချိန်မှုမှာကိုပြသခဲ့ပြီးဖြစ်သလိုဒီစစ်တပ်ကိုအပြတ်ချိန်မှုတုတ်တင်ဖို့လည်းမဖြစ်နိုင်ပါဘူးကျွန်တော်တို့လောက်ရမယ်လုံနိုင်တဲ့ချက်ကဆင်ရိုင်းကြီးကိုကျုံသွင်းထုခတ်ပြီးချုံးနဲ့ထိနိုင်ရင်အသုံးဝင်တဲ့အကောင်ကြီးဖြစ်လာတယ်ဆိုတာအကောင်းနမူနာသက်သေဖြစ်ပါဒီတော့ဘာလို့ကြမလဲ1 CRPH ပြန်လာမှာမဟုတ်ပဲအရွယ်လွန်လူကြီးတွေကိုဖတ်တွေ့အာမကိုပဲကိုယ့်ရဲ့အစဉ်တန်းမှန်ကိုလက်တွေ့ကြကြရဲရင်စွာဆွဲကင်ပြီးလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေအားလုံးကိုစုပေါင်းပြီးခေါင်းဆောင်ပါ2လူမျိုးစုတက်တွေကကြုံထောက်ကြုံငယ်ခဲရခက်စစ်ရတဲ့အခြေအနေမှာနှစ်ပေါင်းများစွာတက်ခိုက်လာခဲ့တဲ့ဒန်းတူရေးနဲ့ကိုပိုင်အုပ်ချုပ်ရေးလက်ဆုပ်လက်ကမ်းရယူပြီးဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးလူမျိုးစုတက်မတော်ဌာနချုပ်ကြီးနဲ့လူမျိုးစုစစ်ကောင်စီတစ်ခုမုတ်ချဖွဲ့စည်း CRPH နဲ့ဆက်ဆက်ပူးပေါင်းဖို့လိုတာပါ3ကုလရဲ့ဂျာဝင်ဆောင်ရွက်မှုအခြေအနေဖြစ်လာအောင်ဝိုင်းတိုက်ကိုကတိုက်နိုင်မှကျုံးသွင်းနိုင်မှဆင်ရိုင်းကျုံးတဲ့ရောက်မှာ CRPH ကတကယ်တရားမျှတမှုတန်းတူမှုပုံစံတင့်တဲ့ဥဆောင်နိုင်မှလူမျိုးစုတွေကကိုယ့်ဥတီချက်ကိုပြက်ပြက်သားသားရယူဖို့စီလုံးမှုနဲ့တိုးတက်တဲ့နည်းလမ်းနဲ့ပေါင်းစပ်နိုင်မှစနစ်တကျဖွဲ့စည်းထားတဲ့စစ်တပ်ကိုပြည်စလွယ်ဂိုင်လို့မရသလိုဆက်ရနာရှင်စနစ်ကိုလွယ်လွယ်နဲ့ဖယ်ရှားလို့လည်းမရပါဘူးဒီနေ့အဖက်ဖက်အခြေအနေတွေအင်မတန်မှကောင်းမွန်ပြည့်စုံနေတဲ့အချိန်မှကျွန်တော်တို့နိုင်အောင်မတိုက်နိုင်ရင်ပွဲမသိမ်းနိုင်ရင် ပထမကျွန်တော်တို့နိုင်မှာမဟုတ်တော့ဘူးဗျ
။ဟုတ်ကဲ့ပါ။အခုလိုမျိုးအစီအစဉ်တွေကိုနားဆင်ပြီးတိုင်းကျွန်တော်တို့ဒီသောရရှင်တွေလည်းနားထောင်လို့အတွေ့များစီမဲ့ဒီလိုမျိုးကိုပိုင်ရှုထောင့်ကနေပြောပြန်ပြောဆွေးနွေးချက်တွေကိုအစီအမဲရေးပို့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့သတင်းရှင်တွေတုံ့ပြန်ရေးလာကြတဲ့မှတ်ချက်တွေနဲ့သတင်းရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုအခုဆက်ပြီးဖော်ပြပေးစီမှာရှင်။ကျမတို့ VOE မြန်မာပိုင်းကနေပြီးတော့20ရက်နေ့စနေနေ့ကသတင်းတင်ပြပေးတဲ့သတင်းဖြစ်ပါတယ်။ရဲကြီးအုပ်ချုပ်ရေးအဖွဲ့နဲ့ဖွဲ့နိုင်မှုစစ်တပ်ကဂျိုးပန်းနေဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ကိုသားညုံဦးတင်ဆက်ပေးခဲ့ပါတယ်။ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်းမျိုးမျိုးကိုရေးလာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေဒီ400ကျော်တော့မှလက်ခံရရှိပါရနော်အဲ့ထက်ကတချို့ကိုဖော်ပြပေးစင်ပါတယ်ရှင်သတင်းရှင် James Jewell ကရဲကြီးအုပ်ချုပ်ရေးမှုအခန့်ခံရတဲ့လူတွေတော့တနာမိတယ်အေးအေးတပုံလို့တော့အတိပေးစာတွေကြီးစံတွေနဲ့ရှေ့ပြေးလာမှာမဟုတ်ဘူးလို့ထင်တယ်ဆိုပြီးတော့သူကရေးလာပါတယ်ကိုထွန်းဆိုတဲ့သတင်းရှင်ကတော့ပြည်သူလူထုကအခုထိဘာလို့ရမယ်ဆိုတာတော့အချင်းချင်းတိုင်မင်လို့မပြီးနိုင်တိုင်မင်းလို့မရမငင်းညွတ်ကြနဲ့သူတို့ကတော့တဆင့်ချင်းလုံနေတာအင်တိုက်အားတိုက်ပါပဲအချိန်ကြာလေလူလူတွေပို့ပြီးဒုက္ခရောက်လေဖြစ်ပါမယ်တဲ့ဆိုရင်ဒီကြီးရေးလာပါလေជីတာလက်ဆွေတော်ရှင်ကလည်းရဲကြီးအဖွဲ့ဝင်တွေကိုအပြည့်ခံရအောင်လို့လုပ်နေတယ်တကယ်လဲအပြုတ်ခံရနိုင်ပါလေသူကြီးတို့ထားကြပါအခုချိန်မှာပြည်သူတွေရဲ့ဒေါသကအထွတ်ထိပ်လဲရောက်နေပြီအဲ့တော့အသက်ကိုညံဆောင်ညံကိုလွှာပြီးတော့စဉ်းစားကြပါဆိုပြီးတော့ဒီတော်ရရှင်ကလည်းသူ့ရဲ့အမြင်ကိုရေးလာပါတယ်နောက်တော့ရှင်နန်းတစ်လွင်ကတော့သူများတွေတန်မက်တွေပမခါတွေသမားတော်တွေတောင်မှကိုကျွန်းစွနေကြတာဘာမဟုတ်တဲ့ရက်ကြီးရာဒူလေးအတွက်တော့မလုံးကြပါနဲ့တဲ့။ Obama မာဆိုတဲ့တော်ရှင်ရဲ့ဒီရက်ကြီးအုပ်ချုပ်ရေးမှုတွေခံဖို့လုပ်တဲ့ကိစ္စသူ့ရဲ့အမြင်ကိုရေးလာတာကိုလည်းအခုဆက်ပြီးဖော်ပြပေးပါအောင်မယ်နော်
။အုပ်ချုပ်ရေးမှုလုပ်မဲ့သူတွေကပြည်သူတွေကိုရှော့မတွက်ပါနဲ့။မြောက်ဝတီဖြစ်စဉ်ကိုကြည့်ကြပါ။ပြည်သူတွေရဲ့စိတ်ထဲမှာအခုချိန်မှာနာကြီးမုန်တီးစိတ်ကလွဲပြီးဘာမှမရှိတော့ပါဘူး။လက်နက်ကင်ထားတဲ့သူတွေကိုအာမတန်သေးလို့မန်ရှော့ထားရပေမဲ့အုပ်ချုပ်ရေးမှူးဆိုတာပြည်သူတွေနဲ့အနီးအနားနေရတယ်ဆိုတာကိုမမေ့ပါနဲ့စစ်သားနဲ့ရဲကသူတို့တက်ဆွဲတဲ့နေရာကိုပြန်ပါပါအုပ်ချုပ်ရေးမှူးကရက်ွက်ထဲမှာပဲနေထိုင်ရမှာပါအဲ့ဒီတော့ပြည်သူကိုရှော့မတွက်ပါနဲ့
အုပ်ချုပ်ရေးမှူးဆိုတာပြည်သူတွေနဲ့အဓိကဆက်ဆံရသူတွေဖြစ်လို့ပြည်သူတွေရဲ့ဒီအခုချိန်မှာနာကျင်မှုပမာဏကိုရှော့မတွက်ပါနဲ့ဆိုပြီးတော့ဒီအိုဘားမာမာဆိုတဲ့သောရရှင်ကထောက်ပြပြီးတော့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကလည်းသူ့လိုခက်ဆင်ဆင်ရေးလာတာပါအုပ်ချုပ်ရေးမှုကရက်ခွက်ထဲမှာနေရတဲ့သူဖြစ်ပါတယ်အဓိကကတော့လူတွေရဲ့နာကျင်မှုကိုရှော့မတွက်ပါနဲ့လို့ရေးလာပါတယ်ဂျန်နဲ့စာရီကလည်းဒီလိုအလားတူခက်ဆင်ဆင်စာရီပဲဖြစ်ပါတယ်ဒါကတော့သောရရှင်တွေရဲ့ဒီမှတ်ချက်တွေအမြင်မျိုးမျိုးတွေကတချို့ကိုကောက်နှုတ်ပြီးဖော်ပြခဲ့တာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်နိုင်နိုင်ကတော့အကျန့်ဖက်လက်နဲ့အာကုန်တဲ့ပြည်သူတွေကိုတတ်ဖို့ဖြတ်ဖို့စိတ်အားထက်သန်ရိုင်းစိုင်းနေကြတဲ့စစ်တပ်နဲ့ဗိုလ်ချုပ်မှူးကြီးနောက်ပြီးစစ်သားနဲ့ရဲတွေရဲ့ဒီရိုင်းဆိုင်မှုတွေကဘာတဝမ်းသိအောင်လို့သတင်းမီဒီယာတွေပြောပြပေးပါတယ်။ VOA မြန်မာသတင်းဌာနကလည်းကျေးဇူးအများကြီးတင်ပါတယ်လို့ရေးလာပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးဖြောပြပေးချင်ပါတယ်။ Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ရှင်တွေကိုအခုမြန်မာတချင်းလေးတပုတ်နဲ့ဖြော်ပြပေးချင်ပါသေး။အားလုံးလည်းသိရတဲ့အခုဆိုရင်တော့လူလူရဲ့ငြိမ်းချမ်းတဲ့ဆန္ဒထုတ်ဖော်မှုတွေကိုဆရာနာတိန်းထားသူတွေညွှန်ကြားခြင်းနဲ့လက်နဲ့တုံးပြီးဖြုတ်ခွင်းတဲ့အတွေ့လူလူလည်းအထင်အားအသက်တွေလည်းဆုံးရှုံးဘဝတွေလည်းပြတ်သွန်း Along like a zinclea, a decayaritri, imipiana mene, shambon yaritri, miaji shivaino. Tazamutma, along the sacon ali pime, miolinjadri pine, tisutare, the chinitabune, piovi pejmarishi. Two ain'tin, tisulu luri, po, timialare, the chinepsipari. Tame did the chinli, natamji is over my muyen tisugede, go on ye, jerry sonne yasre, the chinli, tolen pejmari. The Russian the along, nichai kazana, mazishi. ပါလေဘလောက်ပဲလာမိုက်ပါစေဘလောက်ပဲငိုးမောင်းနေဖုံးလဲတိတ်မဲတွေအုတ်ထားပါစေဒီအမိုက်မောင်းတွေကွဲပြောက်ပြောကောင်းရင်တစ်ခုလုံးဂျယ်ရီစုံနေထုံနေတောက်ပါတယ်နေကိုမလွဲမသိပြန်ရောက်ကြရမှာပါနော်ကျမတို့ဗီဒီယိုကိုမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့သောရရှင်တွေရဲ့ဝေဖန်ခြင်းပေးစာတွေရင်ဖွင့်စာတွေနဲ့တိတ်တဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ ော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရစီဘူးသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ HRC လို့ခေါ်တဲ့လူ့အခွင့်အရေးကောင်စီအကြောင်းတင်ပြပေးထားပါတယ်ရှင
်
ကမ္ဘာပေါ်ကနိုင်ငံတွေမှာပုံစံအမျိုးမျိုးနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိလာတဲ့အခါအဲ့ဒီသတင်းတွေနဲ့အတူလူ့အခွင့်အရေးကောင်စီဆိုတဲ့အကြောင်းအရာကိုလည်းနားဆင်တွေ့မြင်လာကြရမှာပါ။အင်္ဂလိပ်လိုအတူက HRC လို့ခေါ်ပေါ်ပြောဆိုတဲ့ Human Rights Council လူ့အခွင့်အရေးကောင်စီဆိုတာဟာတကမ္ဘာလုံးကလူ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုအကာအကွယ်ပေးနိုင်မှုအတွက်ကုလသမဂ္ဂရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။က မ္ဘာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုအပြဲတမ်းလေ့လာဆွေးနွေးနိုင်မှုအတွက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ HRC ရဲ့ရုံးချုပ်ဖွင့်လှစ်ထားပါတယ်။လူအခွင့်အရေးကောင်စီကိုကုလသမဂ္ဂထွေထွေညီလာခံကရွေးချယ်ပေးထားတဲ့အဖွဲ့ဝင်နိုင်ငံ48နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အရင်ကကုလသမဂ္ဂမှာရှိခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မရှင်ဆိုတဲ့နေရာမှာ2006ခုနှစ်မတ်လ15ရက်နေ့ကအစားထိုးဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့တက်တန်းက3နှစ်ဖြစ်ပြီးနှစ်ကြိမ်ဆက်တိုက်အဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နိုင်ငံအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံအဖြစ်ရွေးချယ်ခံခွင့်မရှိပါဘူး။အဖွဲ့ဝင်နိုင်ငံ48နိုင်ငံမှာအာဖရိကနိုင်ငံတွေထဲက13နိုင်ငံ၊အာရှပစိဖိတ်နိုင်ငံတွေထဲက13နိုင်ငံ၊လက်တင်အမေရိကနဲ့ကာရေဘီယံနိုင်ငံတွေထဲက10နိုင်ငံ၊အနောက်ဥရောပနဲ့တခြားနိုင်ငံတွေထဲက9နိုင်ငံ၊အရှေ့ဥရောပနိုင်ငံတွေထဲက6နိုင်ငံပါရှိပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ကြည့်မယ်ဆိုရင်တော့လောလောဆယ်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။မြန်မာအင်းကြီးချင်းတရုတ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းလောလောဆယ်အဖွဲ့ဝင်48နိုင်ငံထဲမှာပါဝင်တာပါ။အိရှာစီမှာအထူးလုပ်ငန်းဆောင်ရွက်မှုတွေအနေနဲ့လူခွင့်ရေးဆိုင်ရာအထူးတန်တမန်တွေ၊ကိုယ်စားလှယ်တွေ၊လွတ်လပ်တဲ့လူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့တွေလူအခွင့်အရေးဆိုင်ရာကြွမ်းကျင်သူပုဂ္ဂိုလ်တွေနဲ့လက်တွဲပြီးလူအခွင့်အရေးချိုးဖောက်မှုရှိတယ်လို့ယူဆရတဲ့နိုင်ငံတွေအပေါ်ကင်တွယ်ဖြည့်ရှင်းမှုတွေလုပ်ပါတယ်။အိရှာစီမှာဥက္ကဋ္ဌ2ဦးဒုတိယဥက္ကဋ္ဌ4ဦးစုစုပေါင်း5ဦးပါဝင်တဲ့အုပ်ချုပ်ရေးဘူးလို့ရှိပြီးအဲ့ဒီဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတစ်နှစ်တစ်ကြိမ်ပြောင်းလဲရွေးချယ်ပြီးအလဲကျတာဝန်ထမ်းဆောင်ကြရပါတယ်။HRC အဖွဲ့ဝင်နိုင်ငံတွေရဲ့ပုံမှန်တွေ့ဆုံစီဝေးမှုကိုတစ်နှစ်မှာအနည်းဆုံး3ချိန်တည်းမှာပြုလုပ်ကြပါတယ်။ဒါ့အပြင်အရေးပေါ်ဖြစ်လာတဲ့အခြေအနေတွေမှာဆိုရင်လည်းအချိန်အခါမရွေးအရေးပေါ်အစည်းအဝေးတွေခေါ်ယူပါတယ်
။ As of this moment, credible reports indicate that Myanmar security forces have murdered at least 70 people. Madam President, those murdered were fathers,sons, mothers, daughters, husbands and
HRC ရဲ့တက်တန်း15နှစ်အတွင်းအထူးအရေးပေါ်အစည်းအဝေး29ချိန်ရှိခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့2009ခုနှစ်အောက်တိုဘာလ2ရက်နေ့ကတကြိမ်2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတကြိမ်2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကတကြိမ်အထူးအစည်းအဝေးတွေပြုလုပ်ခဲ့ကြပါရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်စစ်တပ်ရဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေသတင်းခုနှစ်ပတ်ထဲရောက်လာပြီးဖြစ်ပေမဲ့ဆန္ဒပြမှုတွေကဆက်ရှိနေသလိုအာဏာပိုင်တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကလည်းတိုးလာနေပါတယ်။အာဏာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြပြည်သူတေဆုံးမှုတွေတိုးလာနေတဲ့ကြားကပဲမန္တလေးကလမ်းမကြီးတွေပေါ်မှာတနင်္လာနေ့ကရာနဲ့ချီတဲ့ဆေးဝန်တန်းတွေဟာအာဏာပိုင်တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေရှောင်နိုင်ဖို့အတွက်အာယုံမတက်ခင်လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာတော့လမ်းမတွေပေါ်မှာရဲနဲ့စစ်တပ်ကဖြိုခွင်းမှုတွေရှိနေတာကြောင့်ဒါကိုရှောင်နိုင်ဖို့လမ်းတွယ်ကလေးတွေမှာစုဝေးချီတဲ့ဆန္ဒပြခဲ့ကြတာပါ။ရန်ကုန်မြို့မှာဂျန်ကင်းအင်းစိန်၊ကမာရွတ်၊လိုင်းတာဖီတာဆက်ရည်မြို့နယ်ဆောင်မှာဆင်အာနာရှင်စနစ်ဆန့်ကျင်လှုပ်ရှားမှုတွေဆက်ပြီးလုပ်နေကြပါတယ်။မြန်မာနိုင်ငံမှာအာနာတင်းထားတဲ့စစ်တပ်ရဲ့အမိန်ကိုအကြမ်းဖက်ဖိဆန်တဲ့CDM လှုပ်ရှားမှုမှာဝန်ထမ်းတွေပါဝင်မှုကိုမတ်လ31ရက်နေ့အထိသာလက်ခံတော့မှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့သမရယုံဝန်ကြီးဌာနခေတ္တပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်ကမတ်လ27ရက်တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲຫນွေဦးတော်လိုင်းအဖြစ်သတ်မှတ်ပြီးတိုက်ပွဲဝင်နေကြတဲ့နိုင်ငံတလွားကចောင်းသားတွေပြည်သူတွေနဲ့အတူရခိုင်ចောင်းသားအဖွဲ့တွေကလည်းတသားတည်းရပ်တည်မှာဖြစ်ကြောင်းရခိုင်ចောင်းသားတမကအဖွဲ့ပေါင်း17ဖွဲ့ကမတ်လ27ရက်မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းဘေးရန်ရဲ့အမျိုးမျိုးကနေကျင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာသက်ပါ
This program has come to you.